ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးသမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ထားစေဖြစ်တယ်လို့အင်ဗျူရောကပြောဆိုလိုက်ပါတယ်။ဆီးရီးယားမှာအမေရိကန်တပ်တွေဆက်လက်ချထားဖို့သမ္မတထရန့်ကိုစီယုံပြောဆိုထားတယ်ဆိုပြီးပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကပြောဆိုလိုက်ပြီးအမေရိကန်သမ္မတအင်ဗျူရောကအခုလိုထုတ်ပြန်တာဖြစ်ပါတယ်။ဆီးရီးယားဆိုင်ရာအမေရိကန်မစ်ရှင်မှာအပြောင်းလဲမရှိတဲ့အကြောင်းအမေရိကန်တပ်တွေအများဆုံးပြန်လည်ရုပ်သိမ်းလို့ကြောင်းသမ္မတအနေနဲ့ရှင်းရှင်းလင်းလင်းရှိထားပြီဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမနေ့တနင်္ဂနွေနေ့နှောင်းပိုင်းကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်တို့အနေနဲ့အစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွအဖွဲ့ကိုလုံးဝခြေမှုန့်ပြီးပြန်လည်ဥမော့မလာရေးကြိုတင်ကာကွယ်ဖို့ဆောင်ရွက်လိုတာဖြစ်တယ်လို့လည်းသူမကထပ်လောင်းပြောပါတယ်။မနေ့တနင်္ဂနွေနေ့အစောပိုင်းမှာပြင်သစ်သမ္မတမက်ခရွန်ကဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမယ်ဆိုတာကိုလွန်ခဲ့တဲ့10ရက်တုန်းကသမ္မတထရန့်ကပြောဆိုခဲ့တဲ့အကြောင်းဆီးရီးယားမှာအမေရိကန်တပ်တွေရေရှည်ဆက်ပြီးချထားဖို့လိုအပ်တယ်ဆိုတာကိုသမ္မတထရန့်ကိုစီယုံပြောဆိုထားကြောင်းပြင်သစ်နိုင်ငံ BFM ရုပ်သံကိုပြောဆိုခဲ့တာဖြစ်ပါတယ်ရှင်။